2020အမေရိကန်ရွေးကောက်ပွဲမှာသူရှုံးနိမ့်ခဲ့တဲ့ရလဒ်ကိုကြောင်းလဲဖို့ကြိုးစားတဲ့ရာဇဝတ်မှုလေးမှုနဲ့တရားစွဲခံရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကအမှုတွေအတွက်အပြစ်မရှိဘူးလို့ဖက်ဒရယ်တရားရုံးမှာထွက်ဆိုခဲ့ပါတယ်။အစိုးရလုပ်ငန်းတွေကိုနှောက်ယှက်ဖို့ပူးပေါင်းကြံစည်မှုတရားဝင်လုပ်ငန်းတွေကိုနှောက်ယှက်မှုနှောက်ယှက်ဖို့ပူးပေါင်းကြံစည်မှုလုပ်ပိုင်ခွင့်ကိုနှောက်ယှက်ဖို့ပူးပေါင်းကြံစည်မှုစတဲ့အမှုလေးမှုနဲ့အစိုးရရှင်တွေကဝါရှင်တန်မြို့တော်မှာရှိတဲ့ဖက်ဒရယ်တရားရုံးမှာတရားစွဲခဲ့တာဖြစ်ပါတယ်။တရားရေးဌာနကခန့်အပ်ထားတဲ့အထူးစုံစမ်းရေးမှုရဲ့စုံစမ်းတွေ့ရှိချက်တွေအရ Grand Jury အဖွဲ့တွေကတရားစွဲတင်တယ်လို့ဆုံးဖြတ်ခဲ့တဲ့အတွက်အခုလိုအမှု၄ခုနဲ့သမ္မတဟောင်းထရန့်ပေါ်ကြာတာရီနီကဝါရှင်တန်မြို့တော်ဖက်ဒရယ်တရားရုံးမှာအမှုဖွင့်လိုက်တာဖြစ်ပါတယ်။တရားရုံးကြားနာပွဲမှာထုံးစံတိုင်းမေးတဲ့မေးခွန်းတွေကထရန့်ကဖြေကြားခဲ့တယ်လို့တရားရုံးထဲမှာရှိနေသူတွေကပြောပါတယ်။တရားရုံးကြားနာပွဲပြီးဝါရှင်တန်မြို့တော်ကနေပြန်လည်ထွက်ခွာချိန်မှာတော့သမ္မတဟောင်းထရန့်ကနိုင်ငံရေးပြိုင်ဘက်ဟောင်းတယောက်ကိုနိုင်ငံရေးအရဖိနှိပ်တဲ့လုပ်ရက်ဖြစ်တယ်လို့လေးစိတ်မှာပြောဆိုခဲ့ပါတယ်။အခုအမှုမှာအဓိကတက်တည်တူဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းမိုက်ပန့်စ်ကတော့ရွေးကောက်ပွဲရလဒ်တွေကိုပြောင်းလဲခွင့်မရှိဘူးဆိုတာအမေရိကန်ပြည်သူတွေကိုသိစေချင်ကြောင်းနဲ့သမ္မတဟောင်းထရန့်ကဖွဲ့စည်းပုံကိုကြော်ပြီးသူ့ကိုရွေးခိုင်းမိမယ်သူကဖွဲ့စည်းပုံအခြေခံဥပဒေကိုပဲရွေးခဲ့ပါတယ်လို့ပြောကြားခဲ့ပါတယ်။ရွေးကောက်ပွဲရလဒ်ပြောင်းလဲဖို့ကြိုးစားမှုတွေအပြင်အစိုးရလျှို့ဝှက်စာရွက်စာတမ်းတွေကိုစီကံတိုင်ကင်တွယ်တင်းစီမှုမလုပ်ခဲ့တဲ့အမှုတွေနဲ့လိန်ဖြော်ပြေးရေးတင်ဆက်သူအမျိုးသမီးကိုနှုတ်ပိတ်ငွေပေးခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေအတွက်လည်းအဲ့ဒီရာဇဝတ်မှုတွေအားလုံးအတွက်သမ္မတဟောင်းထရန့်ကတရားရင်ဆိုင်နေရပါတယ်ရှင်။